ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်မာဒီရပိုင်းတွင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ပုံမှန်136ညမထွက်ရမိတ်ထုတ်ပြန်ထားပါတယ်။လောလောဆယ်မှာတိုက်ပွဲတွေငြိမ်သက်လာနေပြီးတော့အစိုးရတပ်ဘက်ကနေမြေစုမိုးရေးလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်။ဒီလိုကိုကန့်ဒေသရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပ
်လောက်ကင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေတာဦးစီးယုံကိုပါပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်ညမထွက်ရအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လောက်ကင်မြို့မှာညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အခြေအနေကိုလောက်ကင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကအခုလိုပြောပါတယ်။
ဟုတ်တယ်ဝမ်ဟုတ်ထုတ်ရတယ်မနေ့ညနေစာပြီးမှမနေ့နေ့စာပြီးမှကျွန်တော်10နာရီနေ့မနေ့6နာရီအထိကျွန်တော်ထုတ်ထားတယ်ဒီနေ့မနေ့တော့လည်းတူချတူချနဲ့ချာနေသေးတယ်9နာရီပေါ့9နာရီနောက်ပိုင်းမှာညင်ပါပြီအခုတော့ညင်တက်နေတာပေါ့ဗျာ
ဒီလ9ရက်နေ့ကလောက်ကင်မြို့အနောက်မြောက်ဘက်ကတာရွှေထံနဲ့ညံခွန်းဒေတာဘက်နဲ့လောက်ကင်မြို့အနောက်တောင်ဘက်ကထောက်ရွှေဒေတာဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့သလိုစည်ရင်းနေ့ညပိုင်းမှာလောက်ကင်မြို့ကိုပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တာကြောင့်လောက်ကင်မြို့ပေါ်ကဒေတာကန်တွေနဲ့တရုတ်နိုင်ငံသားတွေဟာတရုတ်ပြည်ဘက်ကိုတိမ်းရှောင်ခဲ့သလိုအစိုးရဝန်ထမ်းတချို့ကလည်းနေရက်ပြန်သွားခဲ့ပါတယ်လောက်ကင်မြို့မှာဈေးရီကျောင်းတွေလည်းပိတ်ထားခဲ့ရပါတယ်လောက်ကင်ဒေတာရင်းဖြစ်တဲ့တိုက်ပွဲတွေမှာမြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ပလောင်ခေါ်တန်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့ရခိုင်တပ်မတော် AA တို့နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့တိုင်းရင်းသားတပ်ဖွဲ့တွေကသတင်းထုတ်ပြန်ပါတယ်အစိုးရဘက်ကတရင်ထုတ်ပြန်ရမှာတော့ဒီလ9ရက်နဲ့10ရက်နေ့တွင်မှာတိုက်ပွဲ10ကြိမ်ဖြစ်ပွားခဲ့ပြီးလေကြောင်းပစ်ကူ9ကြိမ်ဆောင်ရွက်ခဲ့ကြောင်းနဲ့17ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲတမရော့စစ်ကြောင်းတွေကကိုကန့်တင်းဆောင်တပ်တွေကိုလိုက်လံရှင်းလင်းပြီးနေနေစုမိုးရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းတရင်ထုတ်ပြန်ပါတယ် TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားရေးတာဝန်ခံတပန်လာကဒီကနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
ဒီကနေ့လည်းတိုက်ခိုက်တော့ကျွန်တော်တမတ်ဖြစ်တယ်တော့မကြားရသေးဘူးခင်ဗျ။ဒါပေမဲ့ဒီကနေ့မနေ့ရောမနေ့ရရောခင်ဗျားဆယ်တော့ဒီစီရတက်ကသူစိတ်တော်တော်လေးပြင်ဆင်ထားတာမျိုးကျွန်တော်တွေ့ရတယ်ခင်ဗျ။မနေ့တုန်းကဆိုရင်တမတ်ဆောင်တုန်းကဒီလောက်ကန်တဲ့ကိုကာအစီ90ကျော်နဲ့တမတ်တယ်မျိုးကျွန်တော်တွေ့ရတယ်။ပြီးတော့ဒါဒီကနေ့မနေ့အစောကြီးမှလည်းဒီအသင်္ကာရရောလည်းကြီးရောဟာဒီဟာဒီအလူဒီသမ္မတတော်ရဲ့စီပါလာတကအကားစင်းရဆက်ကျော်နဲ့လောက်ကန်သေးကိုရောက်လာတဲ့သူကျွန်တော်တွေ့ရတယ်ဆိုတော့ဒါလည်းပြင်ပြနေစင်တော့သူစိတ်ကဆက်လက်ပြီးတော့ပြင်ထန်မဲ့ပုံပေါ်တယ်က
ြဒီလိုရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအရှင်လျှော့ချဖို့အတွက်တိုင်းရင်းသားနိုင်ငံရေးပါတီ15ပါတီနဲ့စုစည်းထားတဲ့ညီညောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း NBF ကတောင်းဆိုကြောင်း NBF ရဲ့ပြောရေးဆိုခွင့်ရှိသူချင်းမျိုးသားပါတီဥက္ကဋ္ဌပူဇော်ဇံကပြောပါတယ်
။ကိုလောလောဆယ်မှာအဲဒီချမ်းပြည်မြောက်ပိုင်းလေအဲဒီမှာဟောကြီးကျယ်ဖြစ်နေတဲ့ကိစ္စတွေနော်ဒီနေ့မှဆိုရင်ချင်းမုံမှာပါလာတယ်လေနော်ဒီကြောင်းတိုက်ပွဲတွေဝိုင်းတင်နေဆိုတဲ့အခြေအနေမျိုးကျွန်တော်ကကြားရတာ우။အဲလောက်ထိဟိုတိုက်ကြခိုက်ကြတဲ့အခြေအနေမှာကျွန်တော်တို့ယုံမှန်းထားတဲ့ရင်းချမ်းကြီးဖြစ်စဉ်ကအောင်မြင်ပါမလားဆိုတော့ကျွန်တော်စိုးရိမ်ပါတယ်။အဓိကတော့အဲလိုစိတ်ရှင်မတူးဘူးကျွန်တော်ကညမတက်မတော်ဘူးကျွန်တော်ကတိုက်တွန်းတာပါ။စိတ်ရှင်တွေကိုချော့ပေးဖို့ပါပဲ
။ဒီတောင်းဆိုချက်ဟာဒီလ17ရက်နေ့မှာပြီးဆုံးတဲ့ MBF ရဲ့20ချိန်မြောက်ပုံမှန်အစည်းအဝေးပြီးမှထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။တချိန်တည်းမှာတော့ပြည်တော်စုနေ့မှာမြန်မာအစိုးရနဲ့တရားသားလက်နက်ကိုင်အဖွဲ့တွေဟာအချက်6ချက်ပါဝင်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်းမြက်ရေးဆိုင်ရာဂရီးပြုချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီအချက်တွေထဲမှာတနင်္ဂနွေအပြည့်ခတ်ရစဲရေးစာချုပ် NCA ကိုအများဆုံးလက်မှတ်ရေးထိုးနိုင်ရေးအတွက်ပူးပေါင်းလှုပ်ဆောင်ရန်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒီဂရီးပြုလက်မှတ်ရေးထိုးတဲ့အထက်မှမပါဝင်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်တပ်ဖွဲ့ TNLA တို့ကတော့တရင်သားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစေးညှိနှိုင်းရေးအဖွဲ့ NCCT နဲ့အတူပြည်တွင်းငြိမ်းချမ်းရေးရရှိအောင်ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါတယ်